မင်္ဂလာညနေခင်းပါတောတာရှင်များရှင်2018ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့ညနေခင်း VOA စနေကိုမြန်ခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညနေခင်းတွဲစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဟီရိုနိုင်ငံနဲ့တိုက်ရိုက်စကားပြောဖို့အသင့်ရှိနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ချင်းပြည်နယ်ကကျောက်စိမ့်2.4လုပ်ငန်းတွေမှာမကြာသေးတဲ့ကကဘာပြူချရာကနေတည်ဆုံသွားသူတွေနဲ့ရှာဖွေတွေ့ရှိထားတဲ့အလောင်း23လောင်းတမန်ရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေတွေသောတာရှင်တွေနားဆင်ကြရမယ့်တွေမှာတော့မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်တွေမှာမိုးတီးထန့်စွာရွာသွန်းခဲ့လို့ရေကြီးနေရာကနေဒီကနေ့မှာတော့ရေကျသွားတဲ့အနေအထားမှာရှိနေပြီဆိုပေမဲ့လည်းစိုးရိမ်ရိမ်းမှန်းအထိရှိနေတဲ့အခြေအနေကြောင့်ရေပီးရှောင်2000ဝင်းကျင်ရှိနေတဲ့အကြောင်းကို
ကျိုးရည်မှအထက်မှာပဲရှိနေပါလေကြာဒါပေမဲ့အနေရည်မှ24ပေအောက်ကိုတော့ကျောင်းသွားတယ်ကိုလုံးလုံးလေကျွန်တော်စီမှာ21ပေဝေါ်ချီလောက်နဲ့ရေတက်နေပါလေဗျအနေဆိုးရည်မ
ှခေါ်ဂျီပီရှောင်2000ဝင်းကျင်ရှိနေတဲ့အကြောင်းတိုင်းလွတ်တော်ကိုယ်စားလှယ်ဦးရင်းမြင့်ဆွေက VOA ကိုခုလိုပြောသွားတာကိုမကြာခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်နားမှာတရားမဝင်လုံသမား150ကျော်ဖမ်းဆီးမိတဲ့အကြောင်းနဲ့အမေရိကန်နိုင်ငံရဲ့သတင်းစာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကော်လင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါလိမ့်မယ
်။ဤရနေငနဲ့တရားစကားပြောဖို့အသင့်ရှိနေတဲ့အကြောင်းမနေ့တုန်းကအီတလီဝန်ကြီးချုပ်ဂူစပ်ပေကွန်တီနဲ့ပူးတွဲသဲစာရှင်းလင်းပွဲတွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဤရန်သမ္မတဟာဆန်ဂရူဟာနီနဲ့တွေ့ဆုံဖို့ဆန္ဒရှိမရှိဒီနောက်တယောက်ရဲ့အမေကိုသမ္မတထရန့်ကတုံ့ပြန်ဖြေချရမှာတွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်ကြောင်းနဲ့အထူးသဖြင့်စစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေလူတွေသိကြတာမိုးကောင်ရေရှားကပ်ဘေးတင်တာမျိုးတွေလိုခိစားမျိုးတွေမှာတွေ့ဆုံဆွေးနွေးတာအကျိုးမယုံနိုင်ကြောင်းသမ္မတထရန့်ကပြောလိုက်တာပါအမေရိကန်ကျိုးစီးပွားပေါ်ရန်လိုတဲ့သဘောထားရှိသူတွေနဲ့တပ်တမန်ရေးအရာဓာတ်ရိုက်ဆက်ဆံတဲ့နမူနာတွေဖြစ်နေလေမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့မကြသေးရင်တုန်းကတယောက်ချင်းတွေ့ဆုံခဲ့တာကိုလည်းကိုကာပြောဆိုသွားပါတယ်ဒီအတွက်အီရန်ဘက်ကလက်ခံမယ်ဆိုရင်တော့တွေ့ဆုံမှုဆန္ဒရှိပေမဲ့အီရန်နိုင်ငံကအသင့်ဖြစ်မဖြစ်ဆိုတာကတော့မသိရသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်အီရန်ဘက်ကတွေ့ဆုံမှုလက်ခံခဲ့မယ်ဆိုရင်ကျူတင်သတ်မှတ်ချက်တွေမထားဘဲတွေ့ဆုံသွားမယ်လို့လည်းပြောပါတယ်အမေရိကန်ရုပ်သံ CNBC ကနောက်ပိုင်းမှာတွေ့ဆုံမေးမြန်းခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့အီရန်ဆိုးရွားအနေနဲ့လူမှုပေါ်ပြုမှုဆက်ဆံမှုတွေကိုအခြေခံချက်ချပြောင်းလဲပြီးရန်လိုတဲ့အပြုမှုတွေကိုလျှော့ချမယ်ဆိုရင်သမ္မတထရန့်အနေနဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ထားတယ်လို့နျူကလ িয়ার ပြန်ပွားမှုကိုဟန်တားနိုင်မဲ့သဘောတူညီချက်တရအတွက်ဆွေးနွေးဖို့လည်းအကျိုးရှိလိမ့်မယ်လို့လက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါအီရန်နိုင်ငံဘက်ကတော့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားသဘောတူခဲ့တဲ့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကပြန်လည်လက်ခံမှသာဓာတ်ရိုက်ဆွေးနွေးနိုင်မယ့်လမ်းပွင့်လာမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။အမေရိကန်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့မက္ကဆီကိုနဲ့နယ်စပ်တစ်လျှောက်တိုင်းခရီးကိုအတိပြေးပွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုဖိအားတိုးပေးလိုက်ပါတယ်။အငင်းပွားနေကြတဲ့ဒီမက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးအတွက်လွှတ်တော်ဘက်ကအတိမပြုတ်ပေးရင်စက်တင်ဘာလကုန်လက်ရှိဘတ်ဂျက်အသုံးစရိတ်ကုန်ဆုံးချိန်မှာအစိုးရလုပ်ငန်းတွေကိုရပ်တန့်ပစ်လိုက်မယ်လို့သမ္မတထရမ့်ကခြိမ်းခြောက်ဖိအားပေးလိုက်ပါတယ်။တကယ်တော့ဒီမက္ကဆီကိုနယ်စပ်တိုင်းကာယံရေးဟာသမ္မတထရမ့်ရဲ့2016သမ္မတရွေးကောက်ပွဲတွင်ကအဓိကကြေကျော်သံကြီးပါသမ္မတထရမ့်ကနှစ်ပေါင်းများစွာနိုင်ငံတွဲဆွေးနွေးညှိခုံလာခဲ့ကြတဲ့ဒီနယ်စပ်လုံခြုံရေးအတွက်အခုအထိဘာမှမလုပ်ဆောင်ပေးနိုင်ရင်အစိုးရလုပ်ငန်းတွေကိုရပ်ပစ်လိုက်ဖို့ပြဿနာမရှိဘူးနယ်စပ်လုံခြုံရေးအားကောင်းစေဖို့အချိန်တန်နေပြီလို့ဆိုလိုက်ပါတယ်ဒါပေမဲ့သမ္မတထရမ့်ကပဲဒီကိစ္စအပြေးယူလုပ်ဖို့ညှိနှိုင်းဖို့ကတော့အမြဲတမ်းလမ်းဖွင့်ထားတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့သမ္မတအဆိုပြုထားသလိုစက်တင်ဘာလကုန်မှာဒီမက္ကဆီကိုနယ်စပ်တိုင်းတည်ဆောက်ရေးဘတ်ဂျက်ကိုလွှတ်တော်ဘက်ကအတိအပြုပေးရေးမရေမရာဖြစ်နေချိန်မှာသမ္မတထရမ့်ကအခုလိုဖိအားပေးချိန်ချောက်လိုက်တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖော်ရုရှားရေးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကရဲစွဲကြောင်းနဲ့တရားစွဲဆိုထားတဲ့အမှုနှစ်မှုနဲ့တမှုကိုဒီကနေ့ဗာဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်အခွန်ရှောင်မှုပြည်ပမှာဖွင့်လှစ်ထားတဲ့ဗန်စင်းတွေကိုတင်ပြဖို့ပြက်ကွက်မှုဘဏ်ကနေမတမာတဲ့နည်းနဲ့ငွေချေးမှုစတဲ့ရဲစွဲကြောင်းနဲ့ဆွဲဆိုထားတဲ့အမှုတွေဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စုဖက်မှုတွေကိုအဓိကထားစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရဲ့လုပ်ငန်းတွေနဲ့တော့အပေါ်ယံကြည့်ရင်ဆက်ဆက်မှုမရှိပါဘူးအရေးယူခံထားရတဲ့အမှုတွေဟာယူကရိန်းသမ္မတဗစ်တာယာနူကိုဗစ်အတွက်ဆက်စုနှစ်နဲ့ချီနိုင်ငံရေးအရာအ timing အဖြစ်ကျိုးဆောင်စီယုံပေးခဲ့တာတွေနဲ့အဓိကဆက်နွယ်နေတာပါ။ယူကရိန်းသမ္မတဟောင်းနဲ့ရုရှားလူလာတဲ့သူ့ပါတီအတွက်2006ခုနှစ်ကနေ2015ခုနှစ်အထိအကျိုးဆောင်ပေးခဲ့ရာကမနာဖွန်နဲ့သူ့ရဲ့စီးပွားပွဲဟောင်း Rick Gates တို့ဟာဒေါ်လာသန်းနဲ့ချီဝင်ငွေရရှိခဲ့ကြပြီးရလာတဲ့ဝင်ငွေကိုလည်းအမေရိကန်အခွန်အစည်းဌာနကိုအကြောင်းမကြားပဲထားခဲ့တယ်လို့စွပ်စွဲခံထားရတာပါ။ကြီးမားတဲ့ဝင်ငွေကိုပေးဆောင်မှုရှောင်ရှားတဲ့အနေနဲ့ဟန်ပြကုမ္ပဏီတွေနိုင်ငံခြားဗန်စင်းတွေဖွင့်လှစ်ပြီးယူကရိန်းကနေရလာတဲ့ဝင်ငွေတွေကိုချင်းငွေတွေဖြစ်စင်းပြပြီးအမေရိကန်မှာဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိတဲ့အင်ချံမြေတွေနဲ့ပစ္စည်းတွေကိုဝယ်ယူခဲ့တဲ့အကြောင်းလဲအစိုးရရှင်တွေကပြောဆိုထားပါတယ်။ယူကရိန်းသမ္မတ2014ခုနှစ်မှာရာထူးကဖက်ရှားခံခဲ့ရပြီးတဲ့နောက်ဝင်ငွေရော့ချလာရကရပ်ပေါက်ရလန်းတစ်ခုဖြစ်ပိုင်ဆိုင်ထားတဲ့အင်ချံမြေတွေကိုအမှတ်ကန်ထားဝင်ငွေကိုလည်းမမှန်မကန်လျှော့ပြပြီးဗန်နေကနေဒေါ်လာတန်20ရောက်ကိုမတမာနီးနဲ့ချေယူခဲ့တယ်လို့လဲဆိုပါတယ်သမ္မတထရော့ရဲ့စီရီယမူဟောင်းမနာဖော့ကတော့ဒီနေ့ရင်ဆိုင်ရမယ့်အမှုတွေရောဝါရှင်တန် DC ကနောက်တမှုမှာပါအပြစ်မရှိကြောင်းညှင်းဆန်ပြောဆိုထားပါတယ
်အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းနဲ့ရှေ့ပိုင်းတွေမှာသဘုံတွေတိုက်ခိုက်မှုကြောင့်အနည်းဆုံး12ဦးသေခဲ့ရပြီးနောက်ထပ်စုစုပေါင်း50ကျော်ဒဏ်ရာရခဲ့တယ်လို့အရာရှိတွေကဆိုပါတယ်အာဖဂန်အနောက်ပိုင်းဖာရာပြည်နယ်မှာအစိုးရတပ်တွေကိုပြစ်မှတ်ထားခဲ့တဲ့လမ်းမေးပုံတစ်လုံးခီးစက်တင်ဘတ်စကားတစ်စီးကိုဒီနေ့စောပိုင်းကသွားထိခဲ့ပြီးအနည်းဆုံးလူ12ဦးသေဆုံးရကနောက်ထပ်လူပေါင်း40ဝန်းကျင်ထဏ်ရာရသွားခဲ့တယ်လို့ရရှိတွေကဆိုပါတယ်။အာဖဂန်ပြည်နယ်ဆူယာပြောခွင့်ရနတ်ဆာမရီကဒီတိုက်ခိုက်သေဆုံးရသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါနေပြီးတာလီဘန်သဘုံတွေကအစိုးရလုံခြုံရေးတပ်တွေကိုဘာလာဘူလခိုင်မှာပြစ်မှတ်ထားကအခုလိုဘုံတွေထောင်လာခဲ့တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဘုံထောင်တိုက်ခိုက်ခဲ့မှုပေါ့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဒီလမ်းပေးဘုံခွဲမှုအပြီးနိုင်ပိုင်းအတွင်းမှာပဲအရေးအတွက်တိကျမသိရတဲ့လက်နက်အပြည့်ပါတဲ့အသေးခံဘုံခွဲသမားတွေကလည်းအာဖဂန်အရှေ့ပိုင်းမှာအစိုးရစာအုပ်တစ်ခုကိုတိုက်ခတ်ခဲ့တာကြောင့်အနည်းဆုံး12ဦးဒဏ်ရာရသွားခဲ့ပါတယ်။ဒီအသေးခံဘုံခွဲသမားတွေအနေနဲ့ပါကစ္စတန်နဲ့နယ်စပ်ချင်းထိနေတဲ့နဂါပြည်နယ်မြို့တော်ဂျလာလာဘတ်ကဒုက္ခသည်ရေးရာဌာနကိုပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့အာဖဂန်ရာရှိတွေကဆိုပါတယ်။ပြည်နယ်ဆူရပြောခွင့်ရအတာလူလာကောင်ဂျန်နီကအသေးခံဘုံခွဲသမားထုကအဆင်းမြင့်စီဝေးလုံနေတဲ့အစာအုပ်ဘဝမှာကိုကုတ်ကိုစပုံးခွဲလိုက်ပြီးနောက်သူ့လူတွေဝင်လာနိုင်အောင်လမ်းဖွင့်ပေးခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။တာလီဘန်သဘုံတွေဘက်ကတော့ဒီတိုက်ခတ်မှုကိုသူတို့လုပ်ခဲ့တာမဟုတ်ဘူးလို့ညှင်းဆုပ်ထားတာကြောင့်အာဖဂန်မှာအခြေစစိုက်လာပြီးပြီးခဲ့တဲ့လကပဲဒီနဂါပြည်နယ်မှာတိုက်ခိုက်ခဲ့တဲ့ IS Islamic စစ်သွေးကြွတွေလက်ချက်ဖြစ်မလားလို့သံသယတွေထူပေါ်လာနေပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အချင်းပြင်းနဲ့ကြောက်စိမ့်တူဖော်ရီလုံငန်းမှာမချသေးတဲ့နှုန်းကကဘာပြူချရာမှာတည်ဆုံသွားသူတွေကအခုနောက်ဆုံးရှာဖွေတွေ့ရှိထားတဲ့အလောင်း23လောင်းထက်မနည်းရှိတော့ပါပြီ။မိုးသီးတန်းစွာရာသွန်းမှုတွေကြောင့်ရှာဖွေလုံငန်းတွေရပ်ဆိုင်းထားခဲ့ရပြီးတဲ့နောက်ပြန်လည်စတင်ခဲ့ရမှာထပ်မံတွေ့ရှိတဲ့အလောင်းတွေနဲ့ဆိုရင်စုစုပေါင်း23လောင်းထိရှိသွားပြီဖြစ်တဲ့အကြောင်းဒေသခံအာဏာပိုင်တူကိုကူကပြီး AFP သတင်းကဖော်ပြလိုက်တာပါ။ဘာကံမြို့နယ်စိတ်မှုကြီးရွာအုပ်စုကကြောက်စိမ့်နန်းတော်ကုမ္ပဏီပိုင်လုပ်ွက်ဟောင်းတစ်ခုမှာပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကမြေပြိုကျခဲ့ရာကရင်းစေးကြောက်ရှာသူများပြားတိုက်ဆုံပြောင်းဆုံးခဲ့တာဖြစ်ပါတယ်။နောက်ထပ်ပျောက်နေတဲ့လူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပေမဲ့မိုးရင်းကာလရာသီဥတုဆိုးဝါးမှုတွေကြောင့်အခက်အခဲတွေနဲ့လည်းကြုံနေရတာပါ။ချင်းပြင်းကကြောက်စိမ့်ထွက်ရာဒေသဟာမကြာခဏမြေပြိုကျမတော်တဆမှုတွေကြုံရလို့ရှိပြီးအထူးသဖြင့်ဒီနှစ်မိုးရင်းကာလမှာတော့ရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုတွေနဲ့လည်းဆက်တိုက်ဆိုးဆိုးလို့ကြုံနေရပါတယ်။ချင်းပြင်းကကြောက်စိမ့်တူဖော်ရာဒေသမှာဒီနေ့ဟာအဆိုးအဝါဆုံးနေ့တစ်နေ့ဖြစ်မတော်တဆမြေပြိုကျမှုတွေကြောင့်တိုက်ဆုံသူပေါင်းဟာဇူလိုင်လနောက်ပိုင်းမှာ120ကျော်တိရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်မတော်တဆမှုတွေစိုးစိုးဝါကြုံနေရတဲ့အတွက်လည်းဒေသရင်းကကြောက်မြတ်တူဖော်ရေးလုပ်ငန်းတွေကိုစိတ်တကျထိန်းချုပ်ဖို့နဲ့ပြည်အောင်စုဆွေးရကကြောက်မြတ်ဥပဒေတရားကိုလည်းအမြန်ဆုံးရေးထွက်ပြဆန်းပြတ်ထမ်းဖို့ဒေသခံတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးကောင်ဆောင်တွေကတောင်းဆိုထားကြပါတယ
်မြောက်ကိုရီးယားအနေနဲ့မဆိုင်ဒုံးကျည်သစ်တွေထတ်ထုတ်နေတာကိုအမေရိကန်ထောက်လှမ်းဂျိုတူပုံရိပ်တွေမှာလာပေါ်နေတယ်လို့ Washington Post သတင်းစာကြီးကဖွင့်ချလိုက်ပါတယ်။အမေရိကန်ထောက်လှမ်းရရှိတွေကဒီဒုံးကျည်သစ်ထုတ်လုပ်မှုတွေကို Sanam Dong စံသက်သူတေသနာစခန်းကြီးမှာဆက်လုပ်နေချိန်မှာနိုင်ငံအနောက်မြောက်ပိုင်းကဆိုဟေးဂျိုတူလွှတ်တင်စခန်းမှာတော့စံသက်လွှတ်တင်စဉ်ကိုအလို့သမားတွေကဖျက်ဆီးနေတာတွေ့ရတယ်လို့ Washington Post သတင်းစာကိုဖွင့်ပြောခဲ့ပါတယ်။ဒါပေမဲ့ဒုံးကျည်ဆိုင်ကကြွန့်ကျင်သူတွေနဲ့သုံးသက်သူအများအပြားကတော့အခုလိုဆိုရေးစခန်းမှာဖျက်ဆီးနေတာကအပြာကောင်းအောင်လုပ်နေတာဖြစ်ပြီးဒီဂျိုတုစမ်းသက်လွှတ်တင်စဉ်က လပိုင်းအတွင်းလွယ်လွယ်လေးကိုပြန်ဆောက်လို့ရတယ်လို့ထောက်ပြနေကြပါတယ်။ပြီးခဲ့တဲ့လတုန်းကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကနျူကလ িয়ার ကုန်စင်ဖြတ်သိမ်းရေးလုပ်ပေးဖို့သဘောတူခဲ့ပေမဲ့ဒီသဘောတူစာချုပ်လက်မှတ်ထိုးရမှာတော့ဘယ်အချိန်မှာဘလို့ဖြတ်သိမ်းပေးမယ့်အသေးစိတ်တွေကိုမထည့်သွင်းနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လုပ်ငန်းတွေရပ်တန့်ပေးမယ်လို့ကတိပေးခဲ့ပေမဲ့နျူကလ িয়ার ဘုံးထုတ်တဲ့လောင်စာတွေကိုတော့ဆက်ထုတ်နေတုန်းပဲလို့ထုတ်ပြောခဲ့ပါသေးတယ်ခင်ဗျ။
တိုင်းနိုင်ငံမှာ2014ခုနှစ်တုန်းကစစ်တပ်ကအာဏာသိမ်းဖျက်ရှားပြီးအစိုးရကိုအုပ်ချုပ်စင်မှာပေါ်ဆောင်မှုတွေမျက်ကွယ်မှာထောင်နှံစင်ရဲချခံထားရတဲ့ဝင်းကြီးကျော်ဟောင်းရင်းလက်ရှင်တော်ကိုနေရရင်ပြန်လည်လွှတ်ပြောင်းပေးဖို့ဝင်းကြီးကျော်ပရိုဂျက်ချန်ဟိုချာကဒီနေ့ပဲတောင်းဆိုလိုက်ပါတယ်။ဝင်းကြီးကျော်ဟောင်းရင်းလက်ကတော့ဒေါ်လာသန်းထောင်ချီဆုံးရှုံးခဲ့ရတဲ့အစိုးရရဲ့စဘာဝယ်ယူအစီအစဉ်နဲ့ပတ်သက်လို့ထောင်နှံကြခံရမှာကိုရှောင်ရှားတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲပြပကိုတင်ဆောင်ခဲ့တာပါ။ဝင်းကြီးကျော်ဟောင်းကိုထိုင်းတရားရုံးယူကပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲမြက်ကွယ်မှာထောင်နဲ့၅နှစ်စီရင်ချက်ချမှတ်ထားပါတယ်။ဦးကြီးကျော်ဟောင်းရင်းလက်ကတော့သူ့အနေနဲ့အမှားယွင်းလုံးမိတာမရှိကြောင်းနဲ့တရားရုံးဆုံးဖြတ်ချက်ဟာနိုင်ငံရေးရွေးချယ်တွေပါဝင်နေတဲ့အကြောင်းပြောဆိုထားပါဗျ။ဦးကြီးကျော်ပြည်ရုပ်ကတော့ရာဇဝမှုမကင်းသူတွေကိုပြန်ပို့ရေးနိုင်ငံခြားသဘောတူညီချက်ရဦးကြီးကျော်ဟောင်းကိုပြန်လည်လွှတ်ပြောင်းပေးဖို့တောင်းခံရတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ပြည်ပမှာရောက်နေတဲ့သူတွေကိုထိုင်းနိုင်ငံကလိုက်လံဖမ်းဆီးလို့မရနိုင်တဲ့အတွက်ဖမ်းဆီးပြီးပြန်လည်လွှတ်ပြောင်းပေးဖို့ဟာတက်ဆိုင်ရာတိုင်းပြည်ပေါ်မှာသာမူတည်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရင်းလက်နဲ့အကိုဖြစ်သူတက်ရှင်ရှင်နာဝတ်တို့ဟာကျေးလက်ဒေသရဲ့ထောက်ခံမှုကိုရရှိခဲ့ကြပြီးအစဉ်လာအပြင်ဘီရင်ကိုသစ္စာခံသူတွေစစ်တပ်ထိတန်းခေါဆောင်တွေနဲ့နိုင်ငံရေးအားပြန်ခဲ့ကြတဲ့ဆက်စုနှစ်တစ်ခုကျော်ကြာထိုင်းနိုင်ငံရဲ့အခြေထဲမှာအဓိကအခမ်းအနားမှာနေရာယူခဲ့ကြသူတွေလည်းဖြစ်ခဲ့ကြပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတော့အင်းအပြင်ဘုံတလုံးလုံချွေးကားတဲ့ပတ်ကွဲခဲ့တာကြောင့်စစ်သားတူပြည်သူ15ဦးနဲ့ရွာသား4ဦးသေဆုံးခဲ့ရတယ်လို့စစ်တပ်ရရှိတွေကဆိုပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ဝိုင်းမှာလုံချုံရေးလှည့်စစ်ဆေးနေတဲ့ဒီလုံချုံရေးကားကိုပြည်သူစစ်တွေကစစ်ဆေးဂိတ်မှာစစ်ဆေးဖို့တားလိုက်ပြီးအခုလိုပောက်ကွဲမှုဖြစ်ခဲ့တယ်လို့ရဲတွေကဆိုပါတယ်။ဒါပေမဲ့အသေးစိတ်ဖြစ်ခဲ့ပုံကူတွေကတော့ရဲတွေကမရှင်းပြသေးပဲကားမောင်းတဲ့သူဘာဖြစ်သွားသလဲဆိုတာပါရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီပောက်ကွဲမှုပေါ်ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကအကြီးဆုံးမွတ်စလင်သဘုံအဖွဲ့နဲ့ပြီးခဲ့တဲ့အပတ်တုန်းကပဲကိုပိုင်အုပ်ချုပ်ရေးသဘောတူစာချုပ်အသစ်လက်မှတ်ထိုးပေးပြီးဒီနိုင်ငံတောင်ပိုင်းမှာလုံခြုံရေးတပ်တွေကိုအသင့်အထားပြင်ထားခဲ့ချိန်မှာအခုလိုပောက်ကွဲမှုဖြစ်လာခဲ့တာပါခင်ဗျာ
။ဇင်ဘာဝေနိုင်ငံမှာပြောင်းလဲတွေဆောင်ကျင်းပေးလိမ့်မယ်လို့အများကမျှော်လင့်ထားကြတဲ့ရွေးကောက်ပွဲအရလကူဇင်ဘာဝေနိုင်ငံသားတွေစောင့်ဆိုင်းနေကြပါတယ်။နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီလက်အောက်တိုင်းပြည်ကုန်သက်ကနဲ့စီးပွားရေးကျဆင်းမှုတွေကိုမဲရလက်တွေကပြောင်းလဲပေးနိုင်မလို့လူလူကြားမှာမျှော်လင့်နေကြတာပါ။
ကွန်လင်းနဲ့ကိုဝင်းမင်းတို့ကသတင်းဒီကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ဝါးတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံတဝမ်းရေကြီးနေမှုနောက်ဆုံးရခြေအနေတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေလျှမ်းမှုတွေဆက်ဖြစ်နေပြီးတော့ရေပိဒုက္ခသည်တွေအတွက်ဆွင့်ရာဆဲခြေနေမှာရှိနေပါသေးတယ်။မွန်ပြည်နယ်အတွင်းမှာရေပြင်ကျတာကြောင့်ပိတ်ဆို့ခဲ့တဲ့မော်လမြိုင်ရန်ကုန်ကားလမ်းပြန်ပွင့်လာပြီးဆိုပေမဲ့လည်းပဲခူးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တချို့မှာတော့ရေပိနောက်ဆက်တွဲအသေးပြောက်တွေရှိနေပါသေးတယ်။ရေပိကြောင့်လူ၁၁ဦးထက်မနည်းသေဆုံးခဲ့တယ်လို့အာဏာပိုင်တွေကကြေညာခဲ့ပေမဲ့လည်းရေပိနောက်ဆက်တွဲမြေပြိုမှုကြောင့်သေဆုံးမှုတွေကိုတော့ထပ်မတွက်ထားပါဘူး။မြန်မာနိုင်ငံတဝမ်းရေကြီးရေလျှမ်းမှုနောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတ
ယ်။မြန်မာနိုင်ငံဆိုင်နယ်ပြည်နယ်တွင်မိုးသည်သန့်စွာရွာတွန်းခဲ့လို့ရေကြီးနေရာကနေဒီကိစ္စမှာရေရော့ကျသွားတဲ့အနေအထားမှာရှိနေတာပါ။သတင်းတိုင်တိုင်းဒေသကြီးသတင်းတိုင်မြို့တွင်းမှာတော့ရေကျသွားပြီးဆိုပေမဲ့စိုးရင်ရေမှသိရှိနေစေခြင်းတွေကြောင့်ရေဘေးရှောင်2000ဝန်းကျင်ကရှိနေတယ်လို့တိုင်းဒေသလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေက VOA ကိုပြောပါတယ်။
ဆိုရည်ရမှာအထက်မှာပဲရှိနေပါလေကြဒါပေမဲ့အနေရရမှာ24ပေအောက်ကိုတော့ကျောင်းသွားတယ်ခုလုံးလုံးလေးကျွန်တော်စီမှာ22ပေဝတ်တီလောက်နဲ့ရေတက်နေပါလေဗျအနေဆိုရည်ရမှာကတော့18ပေပါ18ပေကျော်နေတော့ပါပဲခင်ဗျာရေရေးသိတဲ့ပြည်သူပေါင်းတော့1000ကျော်လောက်ရှိတယ်အဲ့ဒီမှာပြောင်းရွှေ့တဲ့လူက6000ကျော်ရှိပါလေဗျအဲ့6000ကျော်ကိုကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေပါပြီဗျတပတ်စာနေ့ခါကျွန်တော်တို့ပို့ပြီးသားဖြစ်ပါလေဗျ
တနင်္လာမြို့ထဲမှာရေဘေးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပေမဲ့လည်းရွှေ့ပြောင်းနေထိုင်သူတွေကတော့နေထိုင်ကြပြီးအများစုကတော့နေဆက်ရဆွေမျိုးသားချင်းအိမ်တွေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ကြတာများတယ်လို့သူကဆိုပါတယ်။တနင်္လာမြို့ထဲရေကြီးမှုကြောင့်လူသူတွေဆုံးခဲ့ပြီးအိမ်ခြေထိခိုက်မှုကတော့အသိမပြုနိုင်သေးဘူးလို့ဦးရဲမြင့်စွေကဆက်ပြောပါတယ်
။ရေကျရင်ဒီအယောက်မှာကျွန်တော်တို့ဒီအကြောက်တွေချူးလို့ရအောင်လို့ကြောက်မို့လားတိုက်တဲ့လေဒီစီနဲ့မြုပ်ပြီးတော့လူသူတွေသေသွားတယ်ဗျ။
Manega Mose Tansa Yatumi, Mibuja Muja, Kota Munetega, Pelotodong Jiwama, Lunga Ute Zombi, Tikai Tanya to show Yashi Kedalu, Kota Munet Mesana Nega, Pidu Luto Kusile, Ukin Soga, Piovare.
ပြောတယ်ရတယ်မုံပြင်းတဲ့အတွင်းမှာတော့တရက်ပိုင်းမှာရေပြန်ကျသွားတဲ့အတွက်လေးရက်တာပြိပင်ထားရတဲ့ရန်ကုန်မော်လမြိုင်ကမ်းလမ်းပွဲသွားတယ်လို့ရေပေးဆောင်တွေနေရာစတင်ပြန်နေကြပြီလို့မုံပြင်းရဲ့အစိုးရစီမံကိန်းဘဏ္ဍာရေးနဲ့လူဝင်မှုကြီးကြရေးဝန်ကြီးဦးဝနာကျော်ကပြောပါတယ်နေရာဟိုနာနာကျော်လောက်အစားပွင့်တော့ရေပေးဆောင်နေတဲ့အချိန်ကတော့ကယ်ဆယ်ရေးစခန်းနေရာတွေပြီးတော့အဲ့ကိုပြန
ဒီဆိုကိမဲ့ရေဖေးဒုက္ခတွေရှိနေတယ်လို့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးဝင်းမြစ်ကပြောပါတယ်။ဒီရေဒီဘာရေညံချိုးကြောက်လို့မရဘူး။ချေချင်းမျိုးကအင်းအောင်စုပေါ်ကလာအောင်လေးရခေါ်ဆက်ကိုရေဒီဘာရေဒီမှာသွားချောက်တော့ခေါ်ဆက်တော့ပကူးတိုင်းဒေသကြီးမှာဆိုရင်ရွှေကျင်ကြောက်ကြီးမိုးညူအုတ်သွင်းတောင်ငူတွေဘက်မှာလည်းရေကြီးမှုဖြစ်ပွားနေပါတယ်။
ပြီးကြတဲ့26ရက်နေ့တုန်းကရွှေကျင်မြို့နယ်ကမတောက်ဆဲရေဖောက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေတာပါ။ကရင်ပြည်နယ်အတွင်းမှာရေနှဲငယ်ကျသွားတဲ့ဆိုပေမဲ့မိုးရွာနေဆဲအခြေအနေကြောင့်ရေဘေးရှောင်ပြည်သူတွေနေရာမပြနိုင်သေးဘူးလို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းသိမ်ဝင်းကပြောပါတယ်။၆လက်မှာတော့ယူကျသွားတယ်။လမ်းတစ်ချုံနဲ့ပေါ်လာတယ မှာ29ခုဖွေလာတာကွန်ကရစ်မြို့နယ်မှာက4ခုပဲဖွေလာတာမြောက်ရီမြို့နယ်မှာ2ခုဖားပေါ်မြို့နယ်မှာ17ခုပအံမြို့နယ်မှာ18ခုလူဦးရေအလုံးနောက်ဆောင်3,135ဦ
းစူလိုင်လ26ရက်နေ့ကနေဒီကနေ့အထိတိုင်းနယ်ပြည်နယ်5ခုမှာရေဘဲအန္တရာယ်ကြုံတွေ့နေရတာနဲ့ဆက်လင်းလို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာမင်းတိန်ကခုလိုပြောပါတယ
်လက်ရှိကတော့တိုင်းဒေသပြည်နယ်5ခုမှာရေဘဲဆက်ဖြစ်နေကြတာပေါ့ဗျာအများဆုံးတော့ပဲခူးတိုင်းပေါ့ပြီးရင်တော့ကရင်ပြည်နယ်ပြည်နယ်တနင်္လာနေ့မကွေးပေါ့လက်ရှိတော့ဖြစ်နေပါတယ်ဆိုအလုံးပေါ်လိုက်ရင်တော့တသိန်းနဲ့တပေါင်းကျော်လောက်ကဒါ distribution စခန်းတွေကိုခဏသွားနေရတယ်စခန်းစုစုပေါင်း280ကျော်ရှိပါတယ်ဗျရေကြီးတဲ့အချိန်မှာမတော်ဆအက်ဆီဒင့်ဖြစ်တာလေးတွေကြောင့်မလို့အသက်ဆုံးရှုံးတာတော့ဆက်တက်ရှိပါတယ
်ရေကြီးမြေပြင်မှုကြောင့်တေဆုံးသူစီးရင်ကတော့ရေဘေးကြောင့်တေဆုံးသူစီးရင်တဲ့အကျုံးမဝင်ဘူးလို့ဒေါက်တာမင်းသိန်းကဆိုပါတယ်တိုင်းနယ်ပြည်နယ်၅ခုတွင်ရေဘေးဒုက္ခသည်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်နယ်တိုင်းအစိုးရတို့ကလည်းအကူအညီဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာမင်းသိန်းကဆိုပါတယ်အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြဝတီဘကိုးမြို့နယ်ရွှေကြည်မြို့နယ်နဲ့မတောင်းမြို့အပါဝင်မြေကနားတွေနဲ့မြေနှိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့မြေကြီးကြီးမှုအန္တရာယ်ကနေကင်းလွတ်ရာကိုချောင်ရှားကြဖို့နဲ့တောင်ငူမြို့နယ်နဲ့ဘီလင်းမြို့နယ်တွင်ရှိမြေကန်းဤနဲ့မြေနှိပ်ပိုင်းနေထိုင်သူတွေအနေနဲ့အစုသတိပြုနေထိုင်ကြဖို့ဇူလိုင်လ29ရက်စွဲနဲ့သတိပေးကြေညာချက်ထုတ်ပြန်ထားပါတယ်ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ရွာတွန်းမှုကောင်ကြချောင်းရီစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုနဲ့ကြုံကြနေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းဒေသမှာနှစ်90ကျော်သွင်းမကြုံစုဘူးရေကြီးမှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံရင်တင်ပြပြထားတာဖြစ်ပါတယ်ခုထာမှာတော့မလေးရှားမှာတရားမဝင်အလို့သမားတွေအဖမ်းခံရတဲ့တင်ကိုတင်ဆက်ပေးကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်နားမှာတရားမဝင်အလို့သမား150ကျော်ကိုဖမ်းဆီးမိခဲ့ပါတယ်ဇူလိုင်လ19ရက်နေ့ဆလန်ကောပြည်နယ်စူပန်းကြာယာမြို့တွင်ကဒီညာပိုင်းစစ်စင်ရေးတစ်ခုအနေနဲ့စီးနှမှုကိုမလေးရှားအာဏာပိုင်တွေကဆောင်ရွက်ခဲ့တဲ့အကြောင်းပြည်စုံကတော့ထိုင်းချေဆိုင် view မြန်မာပိုင်းတင်တော့မင်းအိမ်မှာကတင်ပြပြထားပါတယ်
မလေးရှားနိုင်ငံမှာဇူလိုင်လ1ရက်နေ့ကစလို့အဖမ်းဆီးတွေဇက်တိုက်လှုပ်လာပြီးစစ်စင်ရေးတရက်အနေနဲ့ဖမ်းဆီးနေတာဖြစ်ပါတယ်ဇူလိုင်လ29ရက်နေ့ကတော့မလေးရှားနိုင်ငံကွာလာလမ်ပူကနေကားနဲ့နာယီဝက်ခီးလောက်သွားရတဲ့နေရာမှာလူ150ထက်မနည်းကိုဖမ်းဆီးလိုက်ကြောင်းမလေးရှားအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ကြောင်းမလေးရှားဆိုင်ရာသတင်းတွေမှာဖော်ပြနေတာပါမလေးရှားနိုင်ငံမြန်မာတိုင်ရုံကိုကိုစားပြုပြီးစစ်တရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုဟိုမျိုးကစခန်းတာဝန်ခံကိုတီးရမောင်မောင်ကတော့အဖမ်းဆီးအခြေအနေတွေကိုအခုလိုပြောပြပါတယ်
။ဒါပေမဲ့စူပန်းကြရာဆိုတော့ကွာလာလမ်ပူနဲ့တွေ့မယ်ဆိုလို့ရှိရင်တော့တိတ်မွေးပါဘူး။နိုင်ဝဲလောက်ဆိုလို့ရှိရင်တော့အဲ့မြို့ကိုရောက်တယ်လေ။150ဆိုတာကဘယ်နေရာမှာသူတို့ဖမ်းပြီးတော့ဟိုစီးကြီးတွေ့ထားတယ်တော့မပြောနိုင်ဘူးပေါ့။ဒါပေမဲ့ဒီရက်ထဲမှာတော့အဲ့ဂိမ်းတိုင်းတွေတော်တော်များများဖမ်းနေတာကြီးတွေ့ရတယ်။ဂိမ်းတိုင်းကြီးကလည်းဟိုတချို့တရားမဝင်အလုပ်သမားတွေများတယ်လေ။သူကစူပန်းကြရာဆိုလို့ရှိရင်တော့သူ့နေမြေအနေနဲ့သူတို့သွားပြီးစစ်စစ်ရင်လုပ်တဲ့သဘောမျိုးပေါ့။ ဟိုသူ့ငယ်မိနေသူလောက်တာဆိုတော့ဒါမဲ့ငယ်မိဆိုတာလည်းကျွန်တော်တို့ကဒီကွက်ချမ်းမှုလို့ဟိုနာကွက်ကွက်ဖမ်းလိုက်ဒီနာကွက်ကွက်ဖမ်းလိုက်နေတော့ငယ်မိတနေမျိုးလုံးကိုချုံပြီးတော့ဖမ်းတာမျိုးတော့မဟုတ်ဘူးလေအဲသူတို့တတ်မှတ်တာလေနေရာပေါ့
ပြစ်မှုအမျိုးမျိုးနဲ့တရားမဝင်ဝင်ရောက်လာသူတရား50ခုနှစ်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းမလေးရှားပြည်ထရေးဝန်ကြီးကိုကိုးကားပြီးမလေးရှားနိုင်ငံပိုင်ဗနာမသတင်းဌာနကထုတ်ပြန်ခဲ့ပါတယ်ဖမ်းဆီးခံရသူအများစုဟာအင်းနီနာချင်းအင်ဒိုနီးရှားနိုင်ငံကဖြစ်ပြီးဖိလစ်ပိုင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားတွေလည်းပါဝင်တယ်လို့ဆိုပါတယ်ဂျူလိုင်လ30ရက်နေ့ကလည်းက
ยังไงด้วยแทนเจดีย์ไปบีบยามเอซูยโน่ซีซั่นสองเย่ไปถ่ายเลยลูเล่กูตียามมองอาสุบาร์เลยอิมิเกรชันก็ต้องได้ตัวเมียพูดมีก็พี่อาบุ๊กก็ว่าลูกไปถ่ายเลยแล้วพูดมีถ่ายเลยจะต้องพาสปอร์ตกันถ่ายเลยพาสปอร์ตมาแต่ได้สิเนี่ยลูกจะก้าวโอ้ตัวอิมิเกรชันโอ้ถ่ายตัวลูกยาเลยเว้ยแต่ตัวคนที่เออเราจะมาว่าเรียนแล้วมาถ่ายเลยตัวอยู่ว่าเราบอกเราจะเจ้าก็
ปัสสาวะไม่ใช่ลูซโรจีโน่ทำไมปุ่งนี่ใช่ไหมไอ้เราดูสิไม่ดูใช่ไหมเนี่ยเจ้าลมยาวตายว่าที่ไอ้เราเชื่อบ่มาเลเซียสุยากะถ้าเราเล่นไม่ดีลูกพูดด้วยคุณอยู่ท่าไหนยังฮะจงละต้องใจเย็นมากงส่งตัวไปพิจารณาจูเลนละที่ไอ้เนี่ยก็สั่งลูกพันสี่ลูกสั่งลูกเข้ารับเชื่อไปเลยยามาลูกทำไมลูกไม่จีเจียนเนี่ยปีตุเอียวุ่นยิ่งท่านะลูกทำไมยังจะมุ่งจีเจียนเนี่ยสิ่งเอียมาเลเซียมาที่อาวุ่นลูกเราเนี่ยจะได้ดูลูกท ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့မလေးရှားနိုင်ငံမှာမြန်မာလူတမာ၅သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြသူ
သိနေချီရှိပါတယ်ရှင်။မိမသတင်းပေးပို့ထားတာဖြစ်ပါတယ်။ဖီဝေကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထားရထုတ်လွှင့်ပေးနေပါတယ်။တော်တာရှင်များရှင်ခုဒီခါမှာတော့ဒီနေ့ညတိုင်းလီလိုက်စီစဉ်မှာဖားရီဆွေးနွေးဖို့ရှိရရှိလေးဆိုတာကိုကြည့်ရအောင်ပါ။
မြန်မာနိုင်ငံမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်သုံးဆယ်ရှိလာပါပြီရှစ်လေးလုံးရေးတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှော်မှန်းချက်တွေဘယ်လောက်အထိအကောင့်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာဒေါ်ရရှင ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1239238999လေး email လေးစာက burmese@voanews.com ဖြစ်ပါတယ်ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါညာ
သတ္တရှင်နေနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပအဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ညနေမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုဒီခါမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်သမ္မတနဲ့ကြိုတင်စည်းကမ်းချက်တွေတက်မှတ်မထားဘဲနဲ့သူတို့တွေ့ဆုံခြင်းတဲ့အချိန်မှာတွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။တင်းလာနေကသတင်းစာရှင်တွေဝယ်အတွင်းအီရန်အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်ဘရောမှပေးမှာမဟုတ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံတွင်းမှာလည်းထရန့်ဟာအီရန်သမ္မတနဲ့အပြန်အလှန်ထိုးနှက်ပြောဆိုခဲ့ပြီးတော့အီရန်အနေနဲ့အမေရိကန်ပြည်သူအပေါ်မှာချင်းချောက်ပြောဆိုတာမျိုးနောက်ထပ်မလုပ်ဖို့ကိုတတိပေးခဲ့ပါတယ်။ VOA သတင်းတောက်စလာဒီစာဟုတ်စပေးပို့တဲ့တင်းလှော်ကိုတော့ကောင်းအောင်ကပြပြပေးပါလိမ့်မယ်
။အီတလီဝန်ကြီးချုပ်ဂျီဆက်ပီကွန်တက်နဲ့ပူးရဲကျင်းပတဲ့တင်းစာရှင်းလင်းပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကအီရန်ရင်းနဲ့ပတ်သက်ပြီးအခုလိုပြောကြားပါတယ်
The Prime Minister and I also agree.
Iran အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှပိုင်ဆိုင်ကိုမပေးဘူးဆိုတာကိုဝန်ကြီးချုပ်ကလည်းသဘောတူပါတယ်။အီရန်ရဲ့အန္တရာယ်များလာတဲ့လုပ်ရက်တွေအဆုံးသတ်သွားအောင်နိုင်ငံတကာအနေနဲ့ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုပါတယ်။
ဒါပေမဲ့အီရန်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိသလားဆိုပြီးမေးမြန်းရမှာတော့သူ့အနေနဲ့ကြိုတင်စည်းမျဉ်းသတ်မှတ်မထားဘဲအီရန်ဘက်ကတွေ့ဆုံလို့တဲ့နေရာမှာတွေ့ဆုံမှမယ်ဆိုပြီးဖြစ်ကြပါတယ်။အန္တရာယ်များလာတဲ့အခြေအနေကိုရှောင်ရှားရမှာတွေ့ဆုံဆွေးနွေးတာဟာအလုပ်ဖြစ်ပြီးရုရှားမြောက်ကိုရီးယားကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်ခဲ့တာတွေဟာဥပမာကောင်းနေဖြစ်တယ်လို့ထရမ့်ကပြောပါတယ်
။ I would certainly meet with Iran if they wanted to meet.
သူတွေ့ကျင်နေဆိုရင်ကျွန်တော်ကတော့တကယ်လက်ခံတွေ့ဆုံမှာပါ။သူတို့အနေနဲ့အဲ့ဒီလိုလုပ်ဖို့အစဉ်သင့်ဖြစ်မဖြစ်ဆိုတာကိုတော့မသိပါဘူးအခုအခါမှာတော့သူတို့ဟာတကယ်အကျဉ်းသေးချက်ထဲရောက်နေပါတယ်ဒါပေမဲ့အီရန်နျူကလ িয়ার အရေးသဘောတူစာချုပ်ဟာတိတ်ပြီးအသေးပဲမရှိတာကြောင့်ကျွန်တော်ဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်တာပါ အဲ့ဒါကြောင့်သူတို့ဘက်ကတွေ့ဆုံဖို့လူလားကောင်းလူလားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။အီရန်နိုင်ငံမှာဘာသာရေးကောင်းဆောင်တွေစတင်အာဏာရယူခဲ့တဲ့1989ခုနှစ်တွေစီကစလို့အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။အထူးသဖြင့်ထရမ့်အစိုးရလက်ထက်မေလမှာ2015ခုနှစ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တာကြောင့်အခြေအနေတွေပိုဆိုးရလာပါတယ်။ဒါ့အပြင်ဒေသရင်းမှာအီရန်ရဲ့ရန်လိုတဲ့ပြုမှုတွေကိုကမ္ဘာကြီးအနေနဲ့ထိန်းချုပ်ဖို့နဲ့နျူကလ িয়ার စီစဉ်ရေးဖြတ်သိမ်းရေးဖိအားပေးဖို့ထရန့်ကတောင်းဆိုခဲ့တာကြောင့်ထရန့်ရဲ့မူဝါဒတွေဟာကမ္ဘာမှာအကြီးအကျယ်ဆုံးစစ်ပွဲကြီးဖြစ်ပွားလာနိုင်တဲ့အထိဥတည်သွားနိုင်ကြောင်းအီရန်သမ္မတကသတိပေးပြောဆိုခဲ့ပါတယ်။အီရန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးကလည်းစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အီရန်စစ်တပ်ဟာအစဉ်သင်မဲ့လို့ပြောလိုက်ပါတယ်။အီရန်အထူးတပ်ဖွဲ့ Quds Force ကိုကယေမူကာဆမ်ဆလိုင်မာနီက
လောင်စားလုပ်ချင်တဲ့မစ္စတာထရန့်ကိုပြောချင်တာကခမရတို့ထင်မှတ်မထားတဲ့နှီးဆုံးနေရာမှာကျွန်တော်တို့ရှိနေတယ်ဆိုတာပ
ါဒါပေမဲ့လည်းအီရန်အနေနဲ့အခုအချိန်မှာအစိုးရရန်ဆုံးကတော့အမေရိကန်အနေနဲ့စီးရေးအရာဆောင်ရွက်လာတာမဟုတ်ပဲစီးပွားရေးအရာပိတ်ဆို့တန်းခတ်လာနိုင်တဲ့အခြေအနေပါတကယ်လို့သာပိုပြင်းထန်တဲ့ပိတ်ဆို့တန်းခတ်မှုအသစ်တွေချမှတ်လာမယ်ဆိုရင်နိုင်ငံသားယင်းနှိမ့်နယ်မှုတွေလည်းအီရန်နိုင်ငံကပြန်ထွက်ခွာသွားနိုင်ပြီးဒီအခြေအနေဟာအီရန်ရဲ့စီးပွားရေးအပေါ်အကြီးအကျယ်ရိုက်ခတ်နိုင်တာကြောင့်ပါခင်ဗျာ
ကောင်းအောင်တင်ဆက်ပေးထားဖြစ်ပါတယ်ဒီနေ့ဒီကင်းတဲ့သတင်းစာတွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ကင်းအစီအစဉ်အတန်လွတ်အစီအစဉ်ပြီးပြီးချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်လေးကို Asia Set 7ကနေ Direct Dish နဲ့တလို့ဒီမိုကရက်တစ်မြန်မာအတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ် VOA ကနေအင်္ဂါနေ့ညနေကင်းအစီအစဉ်လေးကိုဆက်ပြီးတော့ Direct ထုတ်လွှင့်ပေးနေပါတယ်သောတာရှင်တွေမကြခင်မှာနားဆင်ကြမယ် VOA American တန်ညဘက်9နာရီ10နာရီအထိအစီအစဉ်မှာတော့ဒီ Direct လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကောင်းလေးဦးကကြီးညာပေးပါလိမ့်မယ
်။ဤရနိုင်ငံနဲ့တရားရေးစကားပြောဖို့အသင့်ရှိနေတဲ့အကြောင်းမနေ့တုန်းကအီတလီဝန်ကြီးချုပ်နဲ့ဘူတတင်းဆာရှင်းလင်းပွဲတွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဤရသမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံဖို့ဆန္ဒရှိမှရှိသတင်းတော်ရဲ့အမေကိုသမ္မတထရန့်ကတုံ့ပြန်ဖြေချရမှာတော့တွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်တဲ့အကြောင်းနဲ့အထူးသဖြင့်စစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေလူတွေသိကြတာမိုးကောင်ရေရှားကပ်ဘေးတင်တာမျိုးတွေလိုကိစ္စမျိုးတွေမှာတွေ့ဆုံဆွေးနွေးတာအကျိုးမယုံနိုင်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်ကိုတရားမဝင်ရောက်မှုတွေကိုဟန်တန်းနိုင်မှုမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာရမဲ့အငင်းပွားစရာအစီအစဉ်တွေကွန်ဂရက်စ်လွှတ်တော်ကအတည်ပြုပေးဖို့သမ္မတထရန့်ကထပ်မံဖိအားပေးတိုက်တွန်းလိုက်ပါတယ်။ခိုင်မာအားကောင်းတဲ့တိုင်းပြည်တွေမှာခိုင်မာတောင်တင်းတဲ့နယ်စပ်တွေရှိဖို့လိုတဲ့အကြောင်းမနေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်သမ္မတထရန့်ရဲ့စီးပွားရေးဖွဲ့ဥက္ကဋ္ဌပေါ်မနာဖော်ရုရှားအရေးထူးဆောင်စစ်ဆေးရေးမှူးရောဘတ်မူလာကရာဇဝတ်ကြောင်းနဲ့တရားစွပ်ဆိုထားတဲ့အမှုနှမှုနဲ့တမှုကိုဒီကနေ့ဗီဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။အခွန်ရှောင်မှုပြပမှာဖွင့်လှစ်ထားတဲ့ဗန်စင်းတွေကိုတင်ပြဖို့ပြုတ်ခွက်မှုဘဏ်ကနေမတမာတဲ့နည်းနဲ့ငွေချေးမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့ဆွဲဆိုထားတဲ့အမှုတွေဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ပွဲမှုတွေကိုအဓိကထားစုံစမ်းဖော်ထုတ်နေတဲ့အထူးဆောင်စစ်ဆေးရေးမှူးရဲ့လုပ်ငန်းတွေမှာတော့အပေါ်ယံကြည့်ရင်ဆက်ဆံမှုမရှိပါဘူး။အာဖဂန်နိုင်ငံရှိဘက်နဲ့နောက်ပိုင်းကပြည်နယ်တွေမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အစိုးရပိုင်းစာအုပ်တွေကိုသဘုံတွေစီးနှင်းတိုက်ခိုက်ရာကလူများပြားထိခိုက်ဒေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။နောက်ပိုင်းကဖာရာပြည်နယ်မှာဒီနေ့စောပိုင်းလမ်းမေးထောင်ပုံပောက်ခွဲမှုကြောင့်ခီးတဲ့7ယောက်ဒေဆုံးပြီး40လောက်တရားရကြောင်းတာဝန်ရှိသူတွေကပြောခဲ့တာပါ။နိုင်ပိုင်းချပြီးနိုင်ငံရှိဘက်ကအစိုးရစာအုပ်တစ်ခုကိုတိုက်ခိုက်ခံရရမှာတော့လူ10ဦးထက်မနည်းတရားရရှိခဲ့ပါရယ်။
သတင်းကြီးချုပ်ကိုကောင်းလေဦးကကြီးညာပေးခဲ့တာပါ။ဒီနေ့ညတွေစီစဉ်ထုတ်လို့အမိကတော့မတင်ခင်ထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်ညာပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00နာရီစနေတိုင်းလိုင်းဒိုမီတာ 24.95 နဲ့ 50.2 ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်ကြတဲ့သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.